artificial intelligent AI လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှဒီသတင်းပတ်တဲ့ဆွေးနွေးခဲ့ကြရမှာကုလသမဂ္ဂအထွေထွေအတွင်းမှူးချုပ် Antonio Guterres က AI ဟာလူသားတွေရဲ့ဘဝနဲ့ပဲအတိုင်းမှာအကျိုးတရားမှုရှိလာမယ်လို့ပြောဆိုခဲ့ပါတယ်။တပြိုင်နက်တည်းမှာပဲဒီထူးခြားစံပြလာတဲ့ခေတ်လွန်နည်းပညာကိုထိန်းကြီးစောင့်ကြည့်နိုင်ဖို့နိုင်ငံအားလုံးပါဝင်တဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းအသစ်တစ်ခုဖွဲ့စည်းဖို့အတွက်ကိုလည်းတောင်းဆိုတိုက်တွန်းခဲ့ပါတယ်။ Mr. Guterres ကလက်ရှိမှာ AI ကအစပဲရှိသေးလို့သင်ယူလေ့လာတဲ့စိတ်အခြေခံနဲ့ဒီနည်းပညာအသစ်ပေါ်အရေးတကြီးချဉ်းကပ်ရမှာဖြစ်ပြီးကမ္ဘာလုံးဆိုင်ရာလွှမ်းခြုံမှုလိုအပ်ကြောင်းလုံခြုံရေးကောင်စီကိုတိုက်တွန်းပြောဆိုခဲ့ပါတယ်။ AI ကကျန်းမာရေးပညာရေးနဲ့လူ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေမှာလူ့အဖွဲ့အစည်းတွေကိုအကျိုးပြုနိုင်မဲ့အခြေအနေတွေရှိသလိုစောင့်ကြည့်ထိန်းကုပ်မှုမရှိလို့ရှိရင် AI ကတလွဲအသုံးချနိုင်တဲ့အလားအလာတွေကြောင့်လဲလုံခြုံရေးဆိုင်ရာကိစ္စတွေပြဿနာတက်လာနိုင်ကြောင်းလုံခြုံရေးကောင်စီမှဆွေးနွေးခဲ့ပါတယ်။